တပတ်ပေးစာကဏ္ဍကိုအများဆုံးဆက်သွယ်လာတာကတော့နိုင်ငံတော်ထောက်ပံ့ကြေးငွေတွေလုံးဝမရတာနဲ့အပြစ်အဝမရတာတွေကိုပြောလာတဲ့ကိစ္စတွေပါပဲ။မန္တလေးတိုင်းဒေသကြီးပုဂံညာဦးမှနေတဲ့မအီအီမြိုင်ပြောလာတာကတော့သူနေတဲ့မီးလောင်ပြားကျွော်အုပ်စုပြည်တော်သားကျွော်မှာနိုင်ငံတော်ကထောက်ပံ့တဲ့စံစီအပါအဝင်ငွေကြေးတွေတခါမှမရခဲ့ဘူး။သူကလေအငှားကူလီလိုက်နေတဲ့သူတယောက်ဖြစ်ပေမဲ့မရတာပါတဲ့။အောင်မြင်သာဆန်မြို့နယ်ကအချင်းပေါင်းရောက်တဲ့သူတယောက်ကလည်းစီးရင်ပေးထားပေမဲ့မပါပဲစီးရင်မပေးထားတဲ့သူတွေကထောက်ပံ့ကြေးရနေတာကိုပြောလာပါတယ်။ချမ်းရည်သာဆန်မြို့နယ်အကွက်264မှာထောက်ပံ့ကြေးမရတဲ့သူတွေများလာတော့တိုင်မဲတောမဲလို့တော့မှ4000ထုတ်ပေးတယ်။တနေ့လုံးတနေ့စားတွေကမုံမာလဲကြောက်အလုတ်ပြတ်မှလဲကြောက်ဥပဒေကိုလည်းနားမလဲတော့သူတို့ကိုမပေးဘဲနဲ့တိုင်မဲဆိုတဲ့သူတွေကိုပဲပေးတယ်ဆိုပြီးဂျိုကာဆိုတဲ့အကောင့်ကနေပေးပို့လာပါတယ်ရှင်။ကျောက်ပရောင်းမြို့နယ်တိရိမင်္ဂလာရက်ကွက်ကကွန်းရရောက်တဲ့ဥအောင်လင်းကလည်းထောက်ပံ့ကြီးလေးကပေးတာတခါမှမရပေမဲ့ကားပိုင်အိမ်ပိုင်တွေကတော့ရနေရမြင်နေရတာကိုစိတ်မကောင်းဖြစ်တယ်လို့ပြောပါတယ်။ရန်ကုန်တိုင်းမင်္ဂလာရုံမြို့နယ်ပြင်းမပင်ကျွရအုပ်စုဂုံရင်းနီရက်ကွက်ကဥခိုင်စော်လင်းကအုပ်ချုပ်ရေးအဖွဲ့နဲ့နှီးဆက်တဲ့သူတွေထောက်ပံ့ကြီးတွေရလို့ထုတ်တောင်သုံးနေကြပြီ။နိုင်ငံတော်ကမရှိစီးရင်သားတွေအတွက်ပေးတာတကယ့်မရှိစီးရင်သားတွေမရကြပါဘူးတဲ့။တန်လင်းမြို့နယ်စံချောင်းလမ်းမှာနေထိုင်တဲ့သူတယောက်ကလည်းအိမ်ငှားနေပြီမဲ့ထောက်ပံ့ကြေးမရဘူးရက်ကွက်ကဆဲအိမ်မှုရာအိမ်မှုခန့်ထားတာတွေကလည်းပညာရေးအားနည်းတဲ့သူတွေဆိုတော့နောက်ဆိုရင်အရေးချင်းရှိတဲ့သူတွေကိုပဲခန့်စေချင်ပါတယ်တဲ့နေပြည်တော်ဥတ္တရသေးရီမြို့နယ်တက်ရှင်းအုပ်စုရွာသားကြီးရွာမှာလည်းထောက်ပံ့ကြေးနဲ့ပတ်သက်ပြီးမမမကန်လုပ်နေတာတွေရှိနေပါတယ်ဆိုပြီးတပ်ပံဦးဆိုတဲ့အကောင့်ကနေပေးပို့လာပါတယ်ရှင်ဂျင်ဝိုင်းဖဲဝိုင်းကြက်ဝိုင်းတွေအကြီးအကျယ်လုံနေတာကိုမဖမ်းလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တိအောင်ပြောပြပါဆိုပြီးပြောပြလာတဲ့စာကိုပြောပြပေးပါမယ်။မန္တလေးတိုင်းညောင်ဦးမြို့နယ်တစ်တောင်ကုန်းအုပ်စုမှာဂျင်ဝိုင်းဖဲဝိုင်းကြက်ဝိုင်းနှလုံးသုံးလုံးဘောလုံးလောင်းကစားပေါင်းစုံကိုအကြီးအကျယ်လုံနေပေမဲ့ဖမ်းမဲ့သူမရှိပါဘူး။အဲ့ဒီလိုလုံနေတဲ့သူတွေကိုလည်းပြည်သူတွေကကြောက်နေရပါတယ်။အဲ့ဒါကြောင့်အမြန်ဆုံးဖမ်းဆီးပေးစေချင်ပါတယ်ဆိုပြီးပြောပြလာပါတယ်ရှင်။
ကိုဘဝင်းချင်းကအစင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ဖုန်းနံပါတ်39 904-238-641ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
။ Bangladesh ဒုက္ခသည်စခန်းမှာရှိနေတဲ့ဒုက္ခသည်တယောက်ပြပို့လာတာကတော့ Bangladesh အစိုးရကဒုက္ခသည်စခန်းတွေကိုတန်ဆူးကြိုးတွေနဲ့ပိတ်ထားလို့လွယ်လွယ်ကူကူသွားလာလို့မရပါဘူး။ Bangladesh ရဲတွေရဲ့ခွဲခြားဆက်ဆံတာကိုလည်းခံနေရပါတယ်။အဲ့ဒီရဲတွေကဒုက္ခသည်စခန်းစစ်ဆေးရေးဝင်ပေါက်ကနေအကြောင်းမျိုးမျိုးပြပြီးဖုန်းတွေငွေတွေယူကြတယ်။အဲ့ဒီရဲတွေတခြားနေရာကိုအမြန်ဆုံးပြောင်းအောင်ရိုဟင်ဂျာခေါင်းဆောင်တွေကမြစ်တာရက်ခံပေးစေချင်ပါတယ်ဆိုပြီးပြောလာတာပါရှင်။မလေးရှားနိုင်ငံကိုရောက်နေတဲ့ကိုမင်းကအဲ့ဒီကနေပြန်လာဖို့အတွက်3လပိုင်းတုန်းကလင်းလက်မှတ်ဝဲပါတယ်။အသွားအလာတွေကန့်တက်လိုက်လို့မပြန်ရတော့ပါဘူး။တလာချင်းတိုးပြီးတော့ကန့်တက်လိုက်တာဆိုရင်တစ်နှစ်ပြည့်ကံဒီပါပြီ။အလုတ်ကမရှိ၊စားစရာကမရှိ၊ကယ်ဆယ်ရေးစခန်းတွေမှာကရှိတာကလူကအယောက်4000ကျော်5000လောက်ကိုမှတလမှာအယောက်400လောက်ပဲကင်းနေတယ်။တက်ဆိုင်ကလူချင်းမင်းတွေမြန်မြန်ကယ်ပေးစီချင်ပါတယ်ဆိုပြီးပြောလာတာပါရှင်။မန္တလေးတိုင်းမရာမြို့နယ်နန်းတော်ကျွန်းအုပ်စုနန်းတော်ကျွန်းရွာမှာလျှက်စစ်မီရမယ်လို့ပြောလာတာနှစ်နှစ်ရှိပြီဖြစ်ပေမဲ့အခုထိမရသေးပါဘူး။မီးကျုံတွေကိုပြီးခဲ့တဲ့နှစ်နှစ်ခရဲကဝယ်ထားတာပါ။ဓာတ်တိုင်တွေကိုလည်းကိုထူကိုထဆိုက်ထားပြီးသားရွာထဲမှာကျွန်တော်တို့နှစ်ရွာပဲလျှက်စစ်မီမရသေးလို့တက်ဆိုင်ကလူချင်းမင်းတွေအမြန်ဆုံးကူညီပေးစီချင်ပါတယ်ဆိုပြီးပြောလာတာပါရှင်။
RFA ကိုစာရေးပြီးပို့ခြင်းနဲ့ဆိုရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် burmese@rfa.org email ကဖြစ်ဖြစ်ပေးပို့ကြပ
ါဒါကလည်းမန္တလေးတိုင်းကပေးပို့လာတဲ့စာပါပဲမန္တလေးတိုင်းဝန်ကြီးချုပ်ကိုသိစေချင်ပါတယ်တဲ့ကြောင်ဝိုင်းတွေကိုဖွင့်ွက်မပေးတော့အပြင်မှာအယောင်းဝယ်လုပ်တယ်အဲ့ဒီတော့မန်စီဘင်းကသူတို့နဲ့မဆိုင်ဘူးလို့ပြောတယ်အပြင်မှာလုပ်တဲ့ကြောင်ဝိုင်းတွေကရက်ွက်ထဲမှာဆိုတော့စီကံမဲကြတဲ့အတွက်ရောဂါပိုးကူးနိုင်တာကြောင့်နီးစနစ်တကျကြောင်ဝိုင်းတွေကိုပြန်ဖွင့်ွက်ပေးရင်ရောက်တဲ့သူတွေရောဝယ်တဲ့သူတွေအတွက်ကောရွက်ွက်အတွက်ပါအဆင်ပြေနိုင်ပါတယ်ဆိုပြီးမင်္ဂလာပါဆိုတဲ့အကောင့်ကနေပေးပို့လာပါတယ်ရှင်။အေရဝတီတိုင်းဒေသကြီးညံအောင်မြို့နယ်ကမြို့ထဲဝင်တဲ့ဂိတ်တွေမှာဂိတ်ကြီးဆိုပြီးတောင်းနေပါတယ်။စီမင်းဂိတ်ကိုဖျက်လိုက်တာကိုတခြားဂိတ်နာမည်ပြောင်းပြီးကောက်နေတာပါ။သူတို့ကဘာတွေတာဝန်ခံတာဝန်ယူနေလို့ကားသမားတွေစီကနေတောင်းနေတာပါလေ။အစိုးရလူချင်းမင်းတွေမသိပဲအောက်ခြေမှာဖြစ်နေတာတွေကိုပြောပြပေးပါဆိုပြီးဘီမဘီမဆိုတဲ့အကောင့်ကနေပြောလာတာပါရှင်။ဒီတစ်ပတ်အတွက်ပေးစာပြန်စာခဏအစီအစဉ်ကတော့ဒီလောက်ပါပဲ။နောက်ပတ်တွင်မှဘလို့အကြောင်းအရာတွေနဲ့ဘလို့စာတွေကိုတင်ပြပေးအောင်မလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးပါအောင်။ RFA ပေးစာပြန်စာအစီအစဉ်ကိုကြည့်ရှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ RFA ပရိသတ်တွေအားလုံးကိုဗစ်အန္တရာယ်ကနေကင်းဝေးကြပါစေရှင်။